အမေရိကန်နိုင်ငံမှာကုန်ပစ္စည်းလက်လီအယောင်ဆိုင်တွေရဲ့ရောင်းအားမျောလင့်လာတဲ့အများကြီးကိုကျသွားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းအခုလိုကျဆင်းခဲ့ပြီး၁၇လအတွင်းအများဆုံးဆစ်ကျဆင်းသွားခဲ့တာလို့အမေရိကန်ကုသရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့၂လအောက်တိုဘာလတုန်းကတော့အမေရိကန်တွေရဲ့အားလဲရာသီစကုန်စုံဆိုင်ကြီးတွေကလည်းရှော့စင်းနဲ့ရောင်းတဲ့ပစ္စည်းတွေအလုပ်ရဝယ်ခဲ့တာကြောင့်ကုန်ပစ္စည်းကြောင်းအားတစ်ချက်တော့တက်သွားခဲ့ပါတယ်။ဒါပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုရင်နိုဝင်ဘာလအတွင်းကားပရိဘောဂပစ္စည်းလက်စပစ္စည်းစတာတွေပါဝင်ရောင်းအား3,600ကျင်းလုံးအထိကျဆင်းသွားခဲ့ပါတယ်။အဝတ်ထည်အားကစားစာအုပ်နဲ့တခြားသုံးဆောင်တွေအင်တာနက်အွန်လိုင်းကရောင်းဝယ်တာတွေမှာလည်းကျဆင်းသွားခဲ့ပေမဲ့စားတောက်ဆိုင်တွေရက်ဆိုင်တွေမှာတော့ရောင်းအားတက်ခဲ့ပြီး3,600ကျင်းလုံးတက်ခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်ခင်ဗျ။